ရောက်ကိုရီးယားကသူ့ရဲ့6ချိန်မြောက်နျူကလ িয়ার ဆန်တတ်မှုကိုဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်ခဲ့ပါတယ်။ဒီတစ်ချိန်ကတော့တိုက်ချင်းပြဒုံးကျည်မှာတက်ဆင်နိုင်တဲ့သာမုန်နျူကလ িয়ার ဟိုက်ဒရိုဂျင်ဘုံးကိုအောင်အောင်မြင်မြင်ဆန်တတ်နိုင်ခဲ့တာလို့ပြောဆိုထားပါတယ်။တိုက်ချင်းပြဒုံးကျည်မှာတက်ဆင်သေးဆောင်နိုင်ဖို့ရွယ်တဲ့ H ဘုံးကမဟာပြွာမြောက်နျူကလ িয়ার အင်အားတရက်ကိုဖွဲ့စည်းတည်ဆောက်မဲ့ကိုရီးယားအလုံသမားပါတီရဲ့စီမံကိန်းအတိုင်းဆောင်ရွက်တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းဌာနကကြေညာပါတယ်။KCNA သတင်းအေဂျင်စီကနေ2012ခုနှစ်မှာပင်စင်ယူထားပြီးအရေးကြီးကိစ္စတွေရှိရင်ပြန်ပြီးတော့ထွက်လာတတ်တဲ့သတင်းကြေညာသူရီချွန်ဟီကကျွန်တော်တို့ရဲ့တိုက်ချင်းပြဒုံးကျည်မှာတက်ဖို့ရည်ရွယ်တဲ့ဟိုက်ဒရိုဂျင်ဘုံးစမ်းသပ်မှုကအပြစ်အနာအဆာမရှိအောင်မြင်ခဲ့ပါတယ်လို့ကြေညာသွားပါတယ်။နျူကလ িয়ার ဖောက်ခွဲမှုကနေလေတုတဲကိုရေဒီယိုဓာတ်တတိကျွရောင်ကြီးရိုးစိတ်မှုလည်းမရှိဘူးလို့သတင်းကြေညာသူရီကပြောဆိုပါတယ်ဒီစမ်းသပ်မှုကိုအတည်ပြုနိုင်ဖို့အမေရိကန်နဲ့ဂျပန်လေယာဉ်တွေဟာအထူးစောင့်ကြည့်ကိရိယာတွေနဲ့လေးထုတိုင်းတာမှုတွေလုပ်နေကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်ပစ်လို့ရမှာပျုံဂျီရီဒေသမှာတော့ဖောက်ခွဲမှုကြောင့်ငလျင်နှစ်ခုလုတ်ခဲတာကိုဖမ်းမိခဲ့တယ်လို့အမေရိကန်နဲ့တရုတ်အစိုးရမြေငလျင်တိုင်းတာရေးပညာရှင်တွေကပြောဆိုကြပါတယ်။ဂျပန်တောင်ကိုရီးယားအာဏာပိုင်တွေနဲ့အမေရိကန်ပြည်ထောင်စုတွင်းကအစိုးရဘက်ကမဟုတ်တဲ့ပညာရှင်အများအပြားကလည်းငလျင်လုတ်ခတ်တာဟာနျူကလ িয়ার စမ်းသပ်မှုကြောင့်ဖြစ်ပုံရတယ်လို့ပြောဆိုအတည်ပြုခဲ့ကြပါတယ်။မြောက်ကိုရီးယားကိုရေနံတင်ပို့မှုကန့်သက်တာအပါအဝင်နောက်ထပ်စီးပွားရေးဒဏ်ခတ်အရေးယူမှုတွေလုပ်ဖို့ဂျပန်အစိုးရအတွင်းဝင်ကကုလသမဂ္ဂကိုတောင်းဆိုထားပါတယ်။မြောက်ကိုရီးယားအနေနဲ့လွှဲချော်နေတဲ့လုပ်ရက်တွေကိုရပ်ဖို့နဲ့ကုလသမဂ္ဂလွန်ကျွေးကောင်စီဆုံးဖြတ်ချက်တွေကိုလေးစားဖို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပါတယ်တောင်ကိုရီးယားအစိုးရဘက်ကတော့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားကိုလုံးဝအထီးကျန်ဖြစ်သွားစေရေးဒဏ်ခတ်ပိတ်ဆို့မှုသစ်တွေချမှတ်ဖို့အပါအဝင်အပြင်းထန်ဆုံးတုံ့ပြန်မှုဒီကနေ့တနင်္ဂနွေနေ့မှာတောင်းဆိုလိုက်ပါတယ်ရှင်။